ဒီရနိုင်ငံကအစ္စလာမ်စစ်ဘေးကျွော IS အစွန်ရောက်ပြတ်မှတ်တွေကိုရုရှားဂျဲတိုက်လေယာဉ်တွေကဒုတိယမြောက်နေ့အထိတိုက်ခိုက်ကြတဲ့အပြင်အမေရိကန်ပြည်ထောင်စုကကြောတောနောက်ခံပေးထားတဲ့လက်နက်ကိုင်တွေကိုပါပြတ်မှတ်ထားတိုက်ခိုက်တယ်လို့သီးခြားလွတ်လပ်တဲ့လိလာသူတွေကပြောပါတယ်။ကိုကယ်ရေးဌာနတစ်ခုနဲ့လက်နက်ခံရမိကြောင့်တိုလောင်ယုံနှလုံးအပါအဝင် IS ပြတ်မှတ်တာခြင်းကိုရုရှားစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကရုပ်မြင်သံကြားကနေကြေညာပါတယ်။ဒါပေမဲ့အစွန်ရောက်အဖွဲ့အပြင်တခြားအုပ်စုတွေကိုလည်းပြတ်မှတ်ထားခဲ့တယ်ဆိုတာရုရှားအစိုးရကအတိအမှတ်ပြုပြောပါတယ်။အဲ့ဒီအဖွဲ့အစည်းတွေကိုအားလုံးတည်ထားကြပြီးစီးရီးယားလက်နက်ကိုင်တပ်ဖွဲ့နဲ့ညှိနှိုင်းပြီးတော့ပြစ်မှတ်တွေကိုရွေးချယ်ခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကသတင်းတော့တွေကိုဒီကနေ့ပြောပါတယ်။သူ့ရဲ့ပြောဆိုချက်ဟာသမ္မတဗလာဒီမီယာပူတင်ရဲ့အရာရှိချုပ်ဗိုဒူးလေးကထုတ်ပြန်ချက်တစ်ခုနဲ့ကွဲလွဲနေပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေဟာ IS ဘက်ကိုတိုက်ခိုက်နေတဲ့စီးရီးယားအစိုးရကိုအကူအညီပေးဖို့တသက်ရည်ရွယ်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်တုန်းကပြောထားတာပါ။အမေရိကန်ကျောရုံးနောက်ခံပေးထားတဲ့တာဂျာမူအလဇာတပုံအဖွဲ့လှုပ်ရှားနေတဲ့ဒေသတွေကိုဒီကနေ့ဒီကြောင့်ကနေတိုက်ခိုက်ခဲ့တယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးချင်းကြီးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်။